July 4ရက်နေ့မှာကြာအောင်မဲ့ American လူလိုက်နေခန်းနာ Washington DC မှာတော့ပုံမှန်လိုမျိုးမီရှူးမိပန်တွေဖောက်လွှတ်ဆင်းရဲတာပြင် American စစ်တပ်ရဲ့စီးပြတ်သားမှုဂုံပြူချီတက်မှုတွေကိုပါပါဝင်စီဖို့ American သမ္မတ Donald Trump ကကြိုးစားနေပါတယ်။ July 4ရက်နေ့အင်္ဂါနေ့ညနေပိုင်း Washington DC ကလင်ကွန်အမတ်တရဆောက်အောင်ရှိမှာမေကွန်စကားပြောဖို့လည်းသမ္မတ Donald Trump ကစီစဉ်ထားပါတယ်။အဲ့ဒီခန္ဓာရှိဆုံးမှာအထူးဧည့်သည်တွေအတွက်နေရာပြင်ဆင်ပြီးတော့အဲ့ဒီအတွက်လက်မှတ်နေရာတွေကိုလည်းသမ္မတအိမ်ဘီရိုကနေပြီးတော့စီစဉ်ဖြန့်ပေးမှဖြစ်ပါတယ်။1986ခုနှစ်မှာဗြိတိန်လက်အောက်ကနေပြီးတော့လွတ်လပ်ရေးရလာခဲ့တဲ့အမေရိကန်ပြည်ထောင်စုဟာအဲ့ဒီနေ့ရောက်တိုင်းမှာအမေရိကန်ပြည်ထောင်စုကိုစတင်လိုက်တဲ့လွတ်လပ်ရေးနေ့ဆိုပြီးတော့ခန္ဓာကျင်းပလေးရှိပါတယ်။ဒါကြောင့်လည်းအမေရိကန်သမိုင်းမှာတော့ဒီနေ့ကိုရေးကြီးတဲ့နိုင်ငံရေးနေ့ဖြစ်သတ်မှတ်ကြသလိုအစင်လာအခမ်းအနားတွေမှာလည်းပါတီတစ်ခုခုအုပ်စုတစ်ခုခုနိုင်ငံရေးအခြေခံတစ်ခုခုကိုအလေးပေးတာမျိုးရှောင်ကြလေးရှိပါတယ်။ဒါပေမဲ့လည်း2020သမ္မတယူကောက်ပွဲကနီးလာပြီမို့လို့အခုလိုဒီလွတ်လပ်ရေးအခမ်းအနားကိုသမ္မတအနေနဲ့သူ့ရဲ့နိုင်ငံရေးအကျိုးများအတွက်လှုပ်လာမှာကိုသမိုင်းဆရာချုပ်ကစိုးရိမ်ကြောင်းပြောနေပါတယ်။အမေရိကန်သမ္မတတဦးကိုယ်တိုင်ဒီလွတ်လပ်ရေးအခမ်းအနားမှာပါဝင်လာတာဟာလွတ်လပ်ရေးနဲ့ပတ်သက်လို့အစင်လာသဘောတဘာဝကိုပြောင်းလဲစေနိုင်တယ်လို့အမေရိကန်သမိုင်းအဖွဲ့အစည်းကြီးရဲ့အမှုဆောင်ညွှန်ကြားမှု Jim Grossman ကဝေဖန်ပါတယ်။စစ်တမ်းသစ်တစ်ခုမှာတော့အခု July 4ရက်သမ္မတမေကွန်ပြောမဲ့ပုံမှာအမေရိကန်အများစုကလက်ခံတာတော့တွေ့ရပါတယ်။Republican 87ရာခိုင်နှုန်း Democrat 28ရာခိုင်နှုန်းနဲ့တခြားလွတ်လပ်သူ55ရာခိုင်နှုန်းတို့ကသမ္မတမေကွန်ပြောမဲ့ဒီစီစဉ်ကိုလက်ခံတယ်လို့အဲဒီစစ်တမ်းမှာဖော်ပြပါတယ်။အခုနှစ်အမေရိကန်လွတ်လပ်ရေးနေ့မှာတော့မီရှူးမီပန်ဖောက်တာတွေကိုလည်းအရင်နှစ်ကထက်ပိုပြီးတော့လုပ်ဖို့စီစဉ်ထားပါတယ်။အရင်ဆုံးတော့လင်ကွန်အမတ်တရအဆောင်နောက်ကနေမီရှူးမီပန်ဖောက်ပြီးတော့နောက်မှာအဲဒီကနေမိုင်းနင်းငယ်ပဲဝေးတဲ့ပညာတစ်ခုကနေပြီးတော့နောက်ထပ်မီရှူးမီပန်တွေထပ်မံဖောက်လုပ်ဖို့စီစဉ်ထားပါတယ်ခင်ဗျ။